စင်ကာပူနိုင်ငံကိုတည်ထောင်သူဝန်ကြီးချုပ်ဟောင်းလီကွန်ယူဒီကနေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တဲ့အတွက်ဝန်내ပူဆွေးနေသူတွေဟာဝန်ကြီးချုပ်နေရှေ့မှာပန်းတွေလာချပြီးကရဝပြုနေကြပါတယ်။သူဟာကွယ်လွန်ချိန်မှာအသက်60နှစ်ရှိပါပြီ။ဝန်ကြီးချုပ်ဟောင်းလီကွန်ယူဟာပြင်းထန်တဲ့အဆုတ်အအေးမီယောဂါနဲ့ February လအစောပိုင်းကတည်းကစင်ကာပူအထွေထွေဆေးဝန်ကြီးမှာဆေးကုသမှုခံယူနေရတာဖြစ်ပြီးတနင်္လာနေ့အစောပိုင်းကတော့ညဉ့်ညံသာသာပဲကွယ်လွန်သွားခဲ့တယ်လို့ဝန်ကြီးချုပ်လီစိန်နှင်းယောဂါနဲ့ညင်ညာချက်ထုတ်ပြန်ပါတယ်။စင်ကာပူနိုင်ငံကိုလာမဲ့တနင်္လာနေ့မစ္စတာလီအတွက်နိုင်ငံတော်အခမ်းအနားနဲ့ဇာပနာကျင်းပမယ်အချိန်အထိခုနှစ်ရက်ကြာနိုင်ငံတော်ဝန်내ခြေကွဲပွဲကာလဖြစ်တဲ့စင်ကာပူဆိုတာကကြေညာလိုက်ပါတယ်။တနင်္လာနေ့အင်ကာနေ့တွေကိုမိသားစုတွေအတွက်တည်ထောင်ထားပြီးဗုဒ္ဓဘူးနေ့မှာတော့ကျင်းကျန်တဲ့ရုပ်ကလပ်ကိုလွှတ်တော်ကိုတည်ယူသွားမှာဖြစ်ပါတယ်။ဇာပနာအခမ်းအနားနဲ့မိမတကြိုခင်အချိန်အထိအဲ့ဒီမှာအများပြည်သူလာရောက်ပြီးဂါရဝပြုခွင့်ပေးထားမှာလည်းဖြစ်ပါတယ်
။ He inspired us, gave us courage, kept us together, and brought us here.
သူကကျွန်တော်တို့ကိုအားကျစေတယ်လို့ရဲစွမ်းတက်တည်နဲ့ဆက်လက်ရှင်သန်စေပြီးအခုလက်ရှိအခြေအနေကိုရောက်ရှိခဲ့သူပါ။သူကကျွန်တော်တို့ရဲ့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ပြီးစင်ကာပူဆိုတဲ့နိုင်ငံကိုတည်ထောင်ခဲ့တယ်လို့ကျွန်တော်တို့စင်ကာပူနိုင်ငံသားဖြစ်ရတာကိုပါဂုဏ်သက်စေခဲ့သူပါ။သူလိုလူမရှိနိုင်တယ်လို့စင်ကာပူနိုင်ငံသားတွေအတွက်တမကတခြားသူတွေအတွက်ဆိုရင်လည်းလီကွန်ယူပါစင်ကာပူပါပဲလို့သူ့ရဲ့သားဖြစ်သူဝန်ကြီးချုပ်လီစိန်လွန်းကနိုင်ငံတော်ရုပ်သံမှင်ကောမှာပြောကြားခဲ့တာပါ။မစ္စတာလီယာ1959ခုနှစ်မှာဗြိတိသျှကိုလိုနီအဖြစ်ကနေရုံးထွက်ပြီးပေါ်ပေါက်လာတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဖြစ်လာပြီး1990ထိတာဝန်ထမ်းဆောင်ခဲ့သူပါ။ဒီကနေ့မြန်မာနိုင်ငံမှာကျင်းပနေတဲ့အာဆီယံမြန်မာညီလာခံဖွံ့ဖြိုးမှာတော့ကွယ်လွန်သွားပြီဖြစ်တဲ့မစ္စတာလီကိုဂုဏ်ပြုတဲ့အနေနဲ့တမနစ်ကြာညင်းသက်ပြီးဂါရဝပြုခဲ့ကြပါတယ်။သူ့ရဲ့အမြင်ကဝိဝါဒပွားပွဲဖြစ်ချင်ဖြစ်နေပေမဲ့သူဟာဘရော့မှာတွယ်ဝိုက်မနေပဲပြက်ပြက်သားသားပြောဆိုတတ်သူလို့ညီလာခံကိုကမကထလုပ်တဲ့စင်ကာပူနိုင်ငံရေးရာသိပ္ပံကပမခဆိုင်မွန်တေးကပြောပါတယ်။မစ္စတာလီယာစင်ကာပူကိုအာဆီယံမှာစီးပွားရေးအင်အားကြီးဖြစ်လာဦးဆောင်ခဲ့ရုံမကနိုင်ငံရဲ့အခြေခံအဆောက်အဦတွေခိုင်မာခင့်မြအောင်နဲ့ပညာရေးစနစ်ကိုကမ္ဘာမှာရင်းမောင်းတန်းနိုင်တဲ့အဆင့်ရောက်အောင်လှုပ်ဆောင်ခဲ့သူပါဒါပေမဲ့နှစ်ပေါင်း30ကျော်သူအုပ်ချုပ်ခဲ့တဲ့ကာလမှာနိုင်ငံရေးတိုက်ခိုက်မှုပေါ်ဖိနှိပ်တဲ့လုပ်ရချက်အာနာရှင်ဆန်တယ်လို့ဝေဖန်မှုတွေလည်းခံရပါတယ်မစ္စတာလီယာကင်ဘရစ်တက္ကသိုလ်ကဥပဒေဘွဲ့ရသူဖြစ်ပြီးလန်ဒန်မှာပဲစီးပွားရေးပညာရပ်ကိုစီးပူးခဲ့သူဖြစ်ပါတယ်